မရယုံကြည်ဦးအောင်မင်းကောင်းဆောင်နဲ့အစိုးရရဲ့ပြည်ထောင်စုဆင့်ညင်းချမ်းရေးပုံဆောင်ရေးလုပ်ငန်းကော်မတီနဲ့ဥဆုံလုပ်ကံကောင်းဆောင်နဲ့ KIO ကိုယ်စားလှယ်တွေရဲ့ညင်းချမ်းရေးဆွေးနွေးပွဲကိုမြကျင်းနားမြို့စီတပူရောက်ကွယ်မှာရှိတဲ့မကြွယ်ခမ်းမမှာပထမနေ့အဖြစ်ဒီကနေ့စတင်ဆွေးနွေးနေကြပါတယ်။ကချင်လူမျိုးရေးအဖွဲ့ KIO နဲ့ဒီကြိမ်ဆွေးနွေးပွဲအောင်မြင်ခဲ့ရင်လာမယ့်ဇူလိုင်လထဲမှာတိုင်းနာအလုံးပါဝင်တဲ့အလုံးစုံပြည်ခရဆေးကိုလက်မှတ်ရေးထိုးနိုင်ဖို့နိုင်ငံတော်တမရဦးတင်းစိန်ကဆရာထက်တန်လဲရှိကြောင်းသမရယုံဝန်ကြီးဦးအောင်မင်းကအခုလိုပြောပါရစေ
။ဒီနေ့ရှိဝဲဝဲအားလည်းကျွန်တော်တို့ KAI နဲ့အစိုးရတို့ကြားမှာဒီကလကောင်းနေရရှိမယ်လို့လည်းဂျာနုံးပြည့်တော်တင်ထားပြတာပဲ။ဒီ KAI အားလုံး KAI နဲ့ကျွန်တော်တို့ဆွေးနွေးဝဲလုပ်ပြီးတော့အောင်မြင်ရရမယ်။နိုင်ငံသမရကြီးကတော့ဂျူနာဂျူလိုင်လတော့မှာစိုင်းရင်းသားတွေအားလုံးပါဝင်တဲ့ကျွန်တော်တို့အလုံးစုံတစ်ခါတည်းဆွေးနွေးဆိုတဲ့လက်မှတ်ရိုးထိုးဝဲယူသူကကျင်းပမှုတွေစိတ်အားဖြတ်သန်းနေရှိပါတယ်။ဒီနေ့ဒီရလေပေါ်လည်းဒီ dialog framework ကိုရေးဆွဲလေးစပါတယ်ကျွန်တော်လည်းရေးဆွဲပါတယ်တနည်းဖွဲ့စည်းလေးလည်းရေးဆွဲလေးစပါတယ်ဒါတွေကိုဒီနေ့ပြရခါမှာအဲ့ framework ကိုအခြေခံပြတာသင်အားစုဒီအားလုံးပါဝင်တဲ့ပြည်လုံးစုံဆွေးနွေးပွဲတစ်ခုကိုလုပ်ဖို့အတွက်လည်းကျွန်တော်ကတမိုင်းပြောတဲ့ပမာရှင်ပြရရှင်တပြရရှင်ဒီလိုအဆင့်30မှာနောက်ဆုံးဆင့်မှာပြည်လုံးစုံဆွေးနွေးပွဲတစ်ခုကိုဆက်ဆက်လုပ်ဆောင်ရမယ်ဆိုတာလည်းပြောထားပါတယ
်အစိုးရနဲ့ KIO တို့အချင်းချင်းပြုလုပ်ခဲ့ကြတဲ့ဆွေးနွေးပွဲတွေနဲ့မြကျင်းနားမြို့မှာဒီကြိမ်ပြုလုပ်တဲ့ဆွေးနွေးပွဲကတော့အရေးပါတဲ့အစည်းအဝေးတစ်ခုအဖြစ်ကံယုံအဖွဲ့အနေနဲ့အတိအမှတ်ပြုကြောင်းကချင်လူမျိုးရေးတပ်မတော်ရဲ့ဒုတိယစီဦးစီးချုပ်ဗိုလ်ချုပ်စွန်လွတ်ဂွန်မော်ကဆိုပါတယ်ဒီကနေ့အဓိကတန်းဆွေးနွေးတဲ့အကြောင်းအရာနဲ့ပတ်သက်ပြီးဗိုလ်ချုပ်စွန်လွတ်ဂွန်မော်က RFA ကိုအခုလိုပြောပြပါတယ
်အဓိကဆွေးနွေးတဲ့အကြောင်းအရာကတော့ဒီနိုင်ငံတော်အစိုးရဘက်ကနေဆွေးနွေးတဲ့ကောင်းစဉ်ကတော့ဒီကျွန်တော်တို့ဒီတိုက်ပွဲတွေကိစ္စကို Ceasefire Agreement လုပ်မလားဆိုတဲ့အပိုင်းကျွန်တော်ဘက်ကလည်း Ceasefire Agreement ကိုအရင်ပြောသလိုအရင်မလုပ်ဘဲနဲ့နိုင်ငံရေးဆွေးနွေးပွဲကိုဘယ်လိုသွားမလဲဆိုတဲ့အပိုင်းအဓိကအမူပိုင်းပဲဆွေးနွေးတာပေါ့လက်တွေ့ပိုင်းတွေမပါသေးပါဘူးဒီတစ်ကြိမ်ဆွေးနွေးပွဲမှာအဓိကတော့ဒီကျွန်တော်တို့နောက်ပိုင်းမှာရှေ့ဆက်ပြီးသွားမယ့်နိုင်ငံရေးဆွေးနွေးပွဲတွေကိုတကယ်လုပ်ချင်တဲ့ဆန္ဒကိုပြည်သူကိုအတိအကျဖော်ပြနိုင်ဖို့ကျွန်တော်မျှော်လင့်ထားပါတယ
်ဒီကနေ့ဆွေးနွေးပွဲကိုလေ့လာသူတွေအဖြစ်ကုလသမဂ္ဂအသွင်မှုချုပ်ရဲ့အထူးကိုယ်စားလှယ် Mr. BJ Nambiya တရုတ်ကောင်စစ်ဝန်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရှစ်ဖွဲ့တက်ရောက်ခဲ့ပါတယ်မြန်မာတပ်မတော်ကာဝေးဦးစီးချုပ်ရဲ့ကိုယ်စားလှယ်ဖြစ်တက်ရောက်လာတဲ့ဒုတိယဗိုလ်ချုပ်ကြီးမြင့်စိုးကနှစ်ဖက်ကိုယ်စားလှယ်တွေဟာတဘောထမှန်ကန်စွာနဲ့ဒီတစ်ကြိမ်ဆွေးနွေးပွဲမှာကောင်းမွန်တဲ့အပြေရှားနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းအခုလိုပြောဆိုပါရစေ။ဒီကိစ္စပါလ
ဲဆိုတော့ဒါအပြစ်ခတ်ရစေငင်းငယ်ရေးငင်းငယ်ရေးမှာခါဗရငင်းငယ်ရေးဆိုတာအားလုံးဒီကိစ္စတွေကတော့ကျွန်တော်တို့သဘောထားမှန်ကန်စွာနဲ့အဖွဲ့ဝင်နေနေပဲဆွေးနွေးအပြေရှားနိုင်မယ်လို့ဒါကျွန်တော်တို့ပါလေတော့တော်တော်လေးနဲ့ပြဆိုဆင်းရဲမှုတွေကိုဆောင်ရရမှာနှုတ်နှစ်ဖက်အပြန်အလှန်ယုံကြည်မှုကိုကျိုးပန်းပြီးတော့ပြဆိုဆင်းရဲမှုတွေကဆက်လက်ဆောင်ရွက်သွားဖို့လည်းဒါဆုံးဖြတ်ပြီးလည်းဖြစ်ပါတယ် PIA အဖွဲ့နဲ့လည်းပဲပြည်အောင်ပြည့်စုံဆင်းရဲဝဲတွေကိုဆက်လက်ပြုလုပ်သွားမှာဖြစ်ပြီးတော့နှုတ်နှစ်ဖက်တိုက်ခိုက်မှုလုံးဝဆုံးသတ်စေပြီးသက်သဘောတူညီချက်ရဆောင်ရွက်သွားဖို့လည်းတန်လိုက်ခံချမှတ်ချက်ဖြစ်ကြောင်းကျွန်တော်ပြောကြားပါတယ်
ဒီကနေ့ဆွေးနွေးပွဲမှာနှစ်ဖက်ကိုယ်စားလှယ်တွေဟာအပြစ်တစ်ခုရအောင်မဆွေးနွေးနိုင်ခဲ့ပဲနေ့လယ်တနာရီလောက်မှာအစည်းအဝေးကိုရနာခဲ့ပါတယ်။မနေ့ပြန်မှာတော့ KIO ကိုယ်စားလှယ်တွေကဒေသခံပြည်သူတွေနဲ့တွေ့ဆုံမှဖြစ်ပြီးအစိုးရနဲ့ KIO ကိုယ်စားလှယ်တွေဟာလာမယ့်မေလ30ရက်နေ့မှာပြန်လည်ဆွေးနွေးကြမယ်လို့တည်ရှိရကြောင်းပါခင်ဗျာ။